်ဖက်သိပ္ပံနဲ့ဤပညာကဏ္ဍမှာတော့ဆက်သွယ်ရေးဤပညာတွေကကွန်ပျူတာအင်တာနက်အကြောင်းကိုပြောပြချင်ပါတယ်ပထမဦးဆုံးအနေနဲ့အင်တာနက်ကိုစားပြီးအသုံးပြုလာခဲ့တဲ့အကြောင်းလေးကိုအမေရိကန်ပြည်ထောင်စုအနောက်ခြမ်းဆန်ဖရန်စစ္စကိုကကွန်ပျူတာကုမ္ပဏီကြီးတစ်ခုမှတာဝန်ထမ်းဆောင်နေတဲ့ကွန်ပျူတာပညာရှင်တဦးရဲ့ပြောပြချက်ကလေးနဲ့ပဲစပါရစေရှင်
။ပထမဆုံးကွန်ပျူတာပေါ်တဲ့ချိန်တော့အင်တာနက်ရဲ့ခြေလေးပေါ်လေတန်ဖို့ University of California ပြန်မှာ SRI ဆိုတဲ့တန်ဖို့ Research Institute ပုံကိုရကွန်ပျူတာနှလုံးသွင်းလို့ဆက်ဆက်ပြီးတော့စလုပ်တဲ့အခါတယောက်နဲ့တယောက်စကားပြောလို့ရအောင်လို့သူစထွင်ကြတယ်။နောက်ပိုင်းကျတော့သူကကျေပြန့်လာပြီးတော့အစိုးရကနေထောက်ပံ့တဲ့ Research Team မှာပြန်လာလေ့လာဖို့ဆိုသူလုပ်ကြတယ်။အဲဒီလုပ်တဲ့အခါမှာ Email လို့ Program ကြီးပေါ်လာတယ်အဲ့ကျင်တော့အကုန်လုံးကတယောက်နဲ့တယောက်ယုံကြည်ရတဲ့အခါကျတော့အခုလိုဘာမှစစ်စစ်မြေမြေမရှိဘူးပေါ့ဘသူကပို့လဲဆိုတော့မှပြန်မစစ်ကြဘူးဆိုတော့ကြိုက်တဲ့ email address တက်လို့ရတယ်နောက်တစ်ချိန်ကျတော့ဒီပါပြည်သားပြညာရှင်တင်ပါနာလီဆိုတာလေ research paper တယောက်နဲ့တယောက်အပြန်လမ်းသုံးလို့ရအောင်ဆိုထွင်တဲ့အခါကျတော့ http ဆိုတာ hypertext transfer protocol ဆိုရအောင်သုံးချတယ်အဓိကတော့တယောက်တယောက်ဖတ်လို့ရတဲ့အစင်မလို့အဲ့ဒါကိုသူကအမေရိကန်နိုင်ငံမှာ URUC ကစားလုပ်ပြီးတဲ့အခါကျတော့ browser တွေစလုပ်ပြီးတော့တယောက်နဲ့တယောက်စသုံးလို့ရတာဆိုတော့ internet ဆိုတဲ့အသေးပြတော့တစ်ကမ္ဘာလုံးမှာရှိတဲ့ဘယ်ကွန်ပျူတာဖြစ်ဖြစ်လိပ်စာသိရင်သွားလို့ရတာပဲ
အခုပြောခဲ့တဲ့လိပ်စာဆိုတာကအခြေခံအိမ်နဲ့တူပါလေ internet အိမ်လိပ်စာအတိအကျကိုတော့ဂဏန်းတွေနဲ့သတ်မှတ်ထားပြီး IP လိပ်စာလို့ခေါ်ပါတယ်အဲ့ဒီလိပ်စာဟာနှမျိုးရှိပြီးပြောင်းလဲတာနဲ့ယာတက်ပံမပြောင်းလဲတဲ့လိပ်စာတွေဖြစ်ပါတယ်မပြောင်းလဲတဲ့လိပ်စာအတွက်အချိန်မီပုံမှန်လိပ်စာအတိုင်းသွားနိုင်ပါလေ။ဒါပေမဲ့ကြောင်းလဲတဲ့လိပ်စာမှာတော့တဆင့်ကန်နေရာလိုပြီးအဲ့ဒီနေရာကတဆင့်ကိုလိုရာကိုသွားနိုင်တာဖြစ်ပါလေ။ဥပမာ Yahoo တို့ Google တို့ပါ။ဒီ Yahoo နဲ့ Google တို့နဲ့ပတ်သက်ပြီးလဲအခုလိုပြောပြပါလေ
။ Yahoo ကတော့သူက Stanford တက်ကူကကြောင်းသားမြောက်ကနေသူတို့ကညာဘက်မှာပြင်းတဲ့အခါကျရင် website တွေလိုက်တက်ကြည့်တယ်။တက်ကြည့်ပြီးတော့သူကစဉ်းစုထားတယ်သူရဲ့ကဲသူတို့တန်ငယ်ချင်းတွေလည်းပြောရဲမင်းတို့သိဝင်စားတဲ့ website တွေရှိရင်ပို့ပေးပါဆိုတော့အဲဒီပို့ရင်နဲ့သူကလိပ်စာတွေအများကြီးရတော့တယ်လီဖုန်းတကယ်ထူစားလို့ပဲသူသိနေတဲ့ကံတော့လူတကာကသွားခြင်းပဲသွားခြင်းရလဲဆိုလို့ကြတာသူတို့ပြောလိုက်ရင်တော့နောက်ဆုံးသူတို့ကနေအဲကျောင်းကနေထွက်ပြီးတော့ကုမ္ပဏီထွက်ထောင်တယ်ထွက်ထောင်ပြီးတော့အခုမှသူချမ်းသာသွားတယ်နောက်တစ်ချိန်မှလည်းအလားတူပဲနောက်ကျောင်းသားနှစ်ယောက်ပေါ့လေအဲကျောင်းသားနှစ်ယောက်ကနေသူကပါလို့လဲဆိုရင်အင်တာနက်တွေရှိအချက်လက်တွေကအင်မတန်များတယ်အဲ့ဒီများတဲ့အချက်လက်တွေဘယ်လိုလုပ်ရှာရင်ကောင်းအောင်လဲလုပ်တဲ့ခါကျတော့သူတို့က search engine လုပ်တယ်သူတို့ကပထမဆုံးထွင်တဲ့ search engine မဟုတ်ပါဘူးသူမတန်ရင်လည်း6ခု9ခုလောက်ရှိတယ်ဒါပေမဲ့သူတို့ကထူးခြားတဲ့အချက်ကရှာတဲ့ခါကျရင်ဘယ်လိုလုပ်မြင်အောင်ရှာမလဲဆိုတော့သူတို့ကကွန်ပျူတာတွေအများကြီးနဲ့အကုန်လုံးစုပြီးတော့တမုတ်ချင်းရှာလို့ရတဲ့အမျိုးလုပ်တာနောက်ပြီးလူတယောက်ပဲအင်တာနက်တက်ဘာအချက်လက်တွေစိတ်ဝင်စားရဲဆိုတာလုပ်ပြီးမှသူကဘာတွေစိတ်ဝင်စားလဲဆိုတော့သူအရင်ကနေရှာထုတ်တယ်ရှာထုတ်ပြီးအဲ့လိုတဲ့ website တွေပို့ပေးတာနောက်ဆုံးတော့သူတို့က Google ဆိုတဲ့ကုမ္ပဏီထောက်ပြီးတော့သူတို့လည်းတန်းကျင်မကပထေးတွေချစ်သွားတယ
်။ Internet ပေါ်လာတာကြာပြီဖြစ်ပေမဲ့လူသုံးများလာတာကတော့နှစ်ပေါင်း20ကျော်ပဲရှိပါသေးတယ်။ Internet ရဲ့ကောင်းကျိုးကတော့အိမ်ကနေအလုပ်လုပ်လို့ရတဲ့အပြင်တစ်ကမ္ဘာလုံးနဲ့ဆက်သွယ်လို့ရတာမို့အလုပ်ဖြစ်တဲ့အပြင်ပညာတွေလည်းဖလှယ်နိုင်ပါတယ်။ဒါပေမဲ့မကောင်းတဲ့ website စာမျက်နှာတွေပါတင်းလာတာတွေကြောင့်အစိတ်အပျောက်ဖြစ်စေတာတွေပါတွေ့ရတတ်ပါတယ်
။ Internet ဆိုတော့ဗျာအဲ့မှာ information တွေအများကြီးရှိတာပေါ့အဲ့တော့ information ရှိတဲ့ခရီးတခုတတိထားမှာတော့ဒီခါလေးကျတော့လူတွေက internet ကပါတဲ့ information တွေအများအားမှန်တယ်လို့ယူဆတယ်ဒါပေမဲ့စာအုပ်တွေပါတယ်ဆိုရင်သူက editor တွေကနေတီးချက်တာတော့မှအမှားယွင်းတွေပါတာမရှိရဘူး internet site တွေမှာတချို့က moderated ဆိုပြီးတော့လုတ်ထားရင်လည်းစိတ်ချတယ်သူက unmoderated ပေါ့အထူးသဖြင့်အခုနောက်ပိုင်းခေါ်တဲ့ wiki လို့ခေါ်တာပေါ့ wiki ဆိုတာကြိုက်တဲ့လူဝင်ရေးလို့ရတယ်အဝင်ရေးတဲ့ထဲမှာနာမည်ကြီးတဲ့တကူက wikipedia လို့ခေါ်တာပေါ့Wikipedia ဆိုတာ Wiki နဲ့ရေးထားတဲ့ Encyclopedia ပေါ့ဆိုတော့ဉာဏ်ကြီးဆိုတော့သူကရေးတဲ့အခါမှာတချို့ကနေအဲ့မှာမဟုတ်တာတွေဝင်ရေးလို့ပြဿနာတက်ဖို့တွေရှိတယ်။သူကကောင်းတာရှိလို့ဆိုတာရှိတယ်။အဲ့တော့ Internet မှာသူကကောင်းတာတော့သူတို့ Internet Security Website ပဲဟာတွေပြဿနာဖြစ်တတ်တယ်ပါ냐တွေအစင်းမှာပေးတဲ့ information ရှိတယ်လို့ပဲအပြော်တော်ဝင်ရေးတဲ့လူညာနေသူထင်ရတယ်ကိုတကယ်ဆောင်းမပုံစံမျိုးတကယ်ဆွေတုံချမ်းပုံစံမျိုးရေးရလဲရှိတယ်ဆိုတော့ပုံမှန်တည်းတော့စဉ်းစားချင်းချင်းပြီးတော့ဖတ်တာပဲကောင်းပါလေခင
်ဗျ Internet ကိုသုံးရင်စဉ်းစားချင်းချင်းပြီးသုံးဖို့ကြင်ကြာရင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုရှင်းလင်းလိုက်ပါရစေရှင်နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်